သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်စက်တင်ဘာလ6ရက်တနင်္လာနေ့အတွက် SBS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတယ်ရိုအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Mushroom Killer Aaron Patterson သည် Peru ရာခွင့်မရှိသောကာလ33နှစ်ဖြင့်မိသားစုဝင်3ဦးကိုတပ်ဖြတ်မှုနှင့်ထောင်ဒဏ်တစ်သက်ချမှတ်ခံခဲ့ရပါတယ်။လူသက်သမား Aaron Patterson သည်ကြောင့်ချက်စီမှုမှအသက်ရှင်ကျန်ရစ်သော Ian Wilkinson ကသူ့အပေါ်ကျူးလွန်ခဲ့သည့်ပြစ်မှုအတွက်မိုချက်ပြုတ်သူ Aaron Patterson ကိုခွင်းလွှတ်သည်ဟုကမ်းလှမ်းခဲ့ပြီးစီရင်ချက်မချမီကြားနာစစ်ဆေးမှုတွင်သူမအားထောင်ထဲတွင်အချိန်ကိုပညာရှိရှိသုံးပါဟုအကြံပေးခဲ့ပါသည်အပြစ်ခတ်ရစေးရေးနှင့်တရားခွင်များလွှတ်ပေးရေးသဘောတူညီချက်အသစ်ကိုအဆိုပြုခဲ့ကြောင်း American သမ္မတ Donald Trump ကဟာမစ်အား၎င်းရဲ့နောက်ဆုံးသတိပေးချက်ကိုထုတ်ပြန်ခဲ့ပါတယ်သူရဲ့ social media post ခု၌ Mr. Trump ကလက်မခံခြင်းရဲ့အကျိုးဆက်နဲ့ပတ်သက်၍ဟာမစ်ကိုသတိပေးခဲ့ပါတယ်စီမင်းစီကားများကိုအစ္စရေးကသဘောတူခဲ့တယ်လို့၎င်းကပြောဆိုထားပါတယ် Victoria ရဲ့တပ်ဖွဲ့က Melbourne မြို့နောက်ဖက်တွင်အသက်12နှစ်နဲ့15နှစ်ကြားယောက်ျားလေးနှစ်ဦးဓာတ်ထိုးသေဆုံးမှုမှာလူငယ်ရာဇဝတ်ဂိုင်းများရဲ့လက္ခဏာများရှိနေတယ်လို့ဖော်ပြပါတယ်။သို့တော်လည်းယောက်ျားလေးများသည်ဂိုင်းအဖွဲ့ဝင်များမဟုတ်ကြောင်းနှင့်မှားယွင်းပြစ်ခတ်ထားခြင်းခံရဖို့ရှိကြောင်းရဲများကသုံးသပ်ထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှီကူရူအာရှိဘားကရာဒူးကနှုတ်ထွက်တော့မယ်လို့ကြေညာလိုက်ပါတယ်။တနင်္ဂနွေနေ့ကသူ့ရဲ့ Liberal Democratic Party သည်စပီးခေအများစုတွင်ဂျပန်နိုင်ငံကိုအုပ်ချုပ်ခဲ့ပါသည်သို့သောလွန်ခဲ့တဲ့တစ်နှစ်ခန့်ကအာဏာရလာချိန်မှစ၍၎င်းရဲ့အာဏာရညွန်ပေါင်းအဖွဲ့သည်လူနေမှုစရိတ်များမြင့်တက်လာမှုကြောင့်မဲဆန္ဒရှင်များရဲ့ဒေါသကြောင့်လွတ်တော်နှစ်ရပ်စလုံးအတွက်ရွေးကောက်ပွဲမှနေရာအများစုကိုရှုံသွားခဲ့ပါသည်အတိုက်ခံခေါင်းဆောင်ဆူဇင်လီသည်စီနီနောက်ဖက်ပိုင်းရှိဟဲရစ်ဘတ်ရဲ့အိန္ဒိယအသိုက်အဝိုင်းသို့သွားရောက်လေပတ်ခဲ့ပြီးအိန္ဒိယနိုင်ငံမှလူဝင်မှုကြီးကြပ်ရေးနှင့်ပတ်သက်တဲ့ Liberal ထက်လွတ်တော်အမတ် Jacinda Nasinjaber-Price ရဲ့မှတ်ချက်များမှဆိုးကျိုးများကိုကင်တွယ်ဖြေရှင်းခဲ့ပါသည်။ Miss Lee သည် Little Indian ဟုလူသိများသော Harrisburg စီးပွားရေးရပ်ကွက်တွင်လမ်းလျှောက်ခဲ့ပြီး New South Wales တိုက်ခန်းခေါင်းဆောင် Mark Speakman နှင့်အတူစီးပွားရေးလုပ်ငန်းပိုင်ရှင်များကိုနှုတ်ဆက်ခဲ့ပါသည်။လူတို့ကောင်းဆောင်နိုင်ငံတော်တိုင်မကန်ပုတ်ကိုဒေါအောင်ဆန်းစုကြည်ရဲ့နှလုံးရောဂါဆိုးဝါးနေတဲ့အတွက်အထူးကုဆရာဝန်နဲ့တွေးခွင့်မရတဲ့သတင်းနဲ့ပတ်သက်ပြီးမဟုတ်မမှန်ကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုလိုက်ပါတယ်။စက်တင်ဘာလ6ရက်ကစစ်ကောင်ဆောင်ရဲ့တရုတ်ခီးစဉ်အပြန်နေပြည်တော်လေစိတ်ကိုရောက်တဲ့အချိန်မှာစစ်တပ်ဩဇာခံမီဒီယာတွေကဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကိုမေးမြန်းတာမှဖြေကြားသွားတာဖြစ်ပါတယ်။နေစဉ်သတင်းတူ newsflash များပုံမူချသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ